မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကနေမော်တော်ယာဉ်တင်သွင်းမှုအပေါ်မှာသွင်းကုန်ခွန်နှုန်းထားတဲ့25ရာခိုင်နှုန်းကောက်ယူရေးကိုတလဆိုင်ငံ့လိုက်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပုံတွေဦးနေမှာကြေညာပါတယ်။အိန္ဒိယနိုင်ငံတွေနဲ့ကုန်သွယ်စစ်ပွဲဟာဆိုရင်အမေရိကန်ရဲ့အဓိကမော်တော်ယာဉ်ထုတ်လုပ်တဲ့လုပ်ငန်းကြီး၃ခုကိုထိခိုက်နိုင်တဲ့ပေါ်စိုးရိမ်ချက်တွေထွက်လာပြီးတဲ့နောက်မှာသမ္မတထရန့်ရဲ့ကြေညာချက်ထွက်လာတာပါ။သွင်းကုန်ခွန်ဆိုင်ငံ့ကြောင်းမကြေညာမီမှာသမ္မတထရန့်က Ford General Motors နဲ့Stellantis လုပ်ငန်းကြီးတွေကထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ကြအောင်အင်ပီရိုပြောခွင့်ရ Caroline Levick ကပြောပါတယ်။သွင်းကုန်ခွန်အရေးတွေကိုရှောင်ရှားနိုင်ရေးအတွက်မက္ကဆီကိုနဲ့ကနေဒါမှာရှိတဲ့စစ်အုပ်တွေကိုအမေရိကန်ကိုရွှေ့ချဖို့လဲသမ္မတထရန့်ကတိုက်တွန်းခဲ့ကြအောင်သူကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်တဲ့မက္ကဆီကိုနဲ့ကနေဒါတို့ရဲ့တခြားထုတ်ကုန်တွေမှာတော့အမေရိကန်ရဲ့သွင်းကုန်ခွန်နှုန်းထားတက်ကဆက်ပြီးသက်ရောက်မှုရှိနေစေဖြစ်ပါတယ်။သမရထရန့်အနေနဲ့တော့တခြားကင်းလွတ်ခွင့်အလားအလာတွေအတွက်လဲကြားနာဖို့လမ်းဖွင့်ထားတယ်လို့အင်ပီရောကပြောပါတယ်ခင်ဗျာ။